နေပြည်တော်ကိုရောက်ရှိနေတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့နဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့တရက်ထဲမှာပဲနိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အချိန်အတော်ကြာအောင်တွေ့ဆုံဆွေးနွေးပြီးတော့တပြည်လုံးပြည့်ခတ်ရက်စဲရေးအမြန်ဆုံးအကောင်အထည်ဖော်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဒီနှစ်မကုန်ခင်မှာစတင်နိုင်ဖို့အဓိကဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲနှစ်ခုမှာတော့မြန်မာနိုင်ငံမှာလက်တလောအရေးတကြီးဆွေးနွေးနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးတာတော့မရှိခဲ့ပါဘူး။သတင်းပြည်ဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားတာနားဆင်ကြည့်ပါရှင်
။ဟုတ်ကဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့နဲ့အဖွဲ့ဟာသမရရဲ့ရာတော်နေအိမ်မှာနိုင်ငံတော်သမရဦးသိန်းစိန်နဲ့ဒီကနေ့ညနေ 9:00 ကနေ 6:00 ကျော်အထိတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာနိုင်ငံတော်သမရကဒီနှစ်မကုန်ခင်နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်အလေးထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့မြန်မာငင်းချိုင်းရေးစင်တာကအကြီးတန်းကြံပေးဦးလာမောင်ရွှေကပြောပါတယ်။
အဓိကတော့ငင်းငင်းကြီးဖြစ်စင်ပေါ့လေအခုဆောင်နေတဲ့ NCCP ပေါ့လေနဲ့ကျွန်တော်ဆွဲနေတဲ့ဒီ single task ကိုကျွန်တော်တို့ဒါအများပဲကျွန်တော်တို့ပြီးမြောက်ပြီးလက်မှတ်ရေးထိုးနိုင်မှုပြီးရင်တော့ political dialogue ကိုရှိ ው ပေါ့နော်ဒီမှာညံ့ညံ့ပေါ့ဒီနေ့အခုငင်မှာစနိုင်ဘူးဆိုတော့လေ can you give us any ပါလဲငါတို့သမားလည်းဒါနဲ့ပတ်သက်တာပြန်လာစနိုင်ပါလေ
လောလောဆယ်မှာတော့ NCCT ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုင်းနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့နဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတပြည်လုံးအပြစ်ခတ်ရစေးရေးဆိုင်ရာစာချုပ်မူကြမ်းကိုရေးဆွဲနေကြတာဖြစ်ပါတယ်။နိုင်ငံတော်သမ္မတနဲ့တွေ့ဆုံပွဲမှာနှစ်ဖက်ဆွေးနွေးခဲ့တာတွေကိုတော့ဆွေးနွေးပွဲကိုပါဝင်ခဲ့တဲ့ KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်ဘရိုမန်းငိမ့်မောင်ကအခုလိုပြောပါတယ်။
သမ္မတရတော့ဒီငင်းငိုင်းကိုရအောင်ဆောင်ရွက်သားမယ်ဆိုတော့သမ္မတရသဘောထားကိုထားလောင်းပြောကြတယ်။ငင်းငိုင်းရဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အခြေအနေတစ်ခုအဆင့်တစ်ခုဂတိကဝတ်တစ်ခုကိုတောင်းကြောင်းပြန်လည်လို့မရတဲ့အဆင့်တစ်ခုကိုသမ္မတရဆောင်ရွက်သွားစေချင်တယ်ဆိုတော့ကျွန်တော်ကတော့အကြံပြုခဲ့ပါလိမ့်ခင်ဗျာ။
နိုင်ငံတော်သမ္မတနဲ့ KNU ဥက္ကဋ္ဌတို့ဒီတစ်ချိန်တွေ့ဆုံတာကတော့၅ချိန်မြောက်တွေ့ဆုံတာဖြစ်ပါတယ်။KNU ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမ္မတနဲ့မတွေ့ဆုံပြီးဒီကနေ့မနေ့စင်နာရီကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့နေပြည်တော်ဘင်းအောင်ရိပ်သာအဲခမ်းမဆောင်မှာနှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တာတွေကိုဗရိုမန်းငိမ့်မောင်ကအခုလိုပြောပါတယ်
။ထမ်းတော်ကာကွယ်ရေးဦးစီးချုပ်ရဲ့နိုင်ငံလုံးကြီးခါရစေးနဲ့ပတ်သက်တဲ့ဒီတူတက်မှုတွေကိုအားရကျင်းနာမှုရှိတယ်လို့သူရဲ့သဘောထားပြောပြပါတယ်နော်။အဲ့တော့ဒီအခြေခံအခြေအနေပြောတာတော့ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီပေါ်ဆောင်တဲ့နေရာမှာအခြေခံကြတဲ့ရွှေစားပေးမှုဖြစ်တဲ့နိုင်ငံတော်တည်ငြိမ်အရေးရေးစီလုံးရေးရေးဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဒီအခြေခံ၃ရပ်ကိုတမတော်ကတကယ်လိုက်ပါလို့ဆောင်မယ်လို့သူကတမတော်ရဲ့သဘောထားကိုပြောကြပါတယ်ခင်ဗျ။နောက်တော့အပြစ်ခံရဆဲကိုလည်းအများဆုံးတရှိအောင်ဆောင်ရွက်ခြင်းနဲ့ဟာကိုသူကအထူးပြုပြောကြတယ်။တပြစ်ခံရဆဲရဆောင်ရွက်တဲ့နေရာမှာလည်းသူတစ်ဖက်မမကျန်းလို့နိုင်ငံလုံးနဲ့အဲ့လိုရရှိအောင်ဖြစ်စေခြင်းနဲ့ဆန္ဒကိုပြပြပါလေခင
်ဗျာ။ KNU ဘက်ကဆွေးနွေးခဲ့တာတွေကိုလည်းသူကအခုလိုဆက်ပြောပါတယ်
။အဲကျွန်တော်တို့ KNU ဒီမလာစီယုံနဲ့ညီညာရေးကိုရရှိတဲ့အထိကြိုးပမ်းဆောင်ရွက်မယ်ဆိုတော့ကျွန်တော်တို့ KNU ရဲ့သဘောထားကိုလည်းကျွန်တော်ဥက္ကဋ္ဌကြီးကပြောကြားပါပါခင်ဗျာ။ကျွန်တော်တို့ဒီညီညာရေးဆောင်ရွက်တဲ့နေရာမှာလည်းကျွန်တော်တို့ကရေးဦးသားသားဒါဆိုစီစဉ်နာလေဆောင်ဒါဖြစ်တဲ့နေရာကိုမှများထုတ်ပါမှမရှိသဘောရမ်းသူအမေမစိုးရတဲ့ပရာကုလမှုဖြစ်ချင်ရှိဒီကကိုလို့ကျနေဆောင်ရမ်းမယ်ဆိုတော့ကျွန်တော်တို့ကဟိုတိုင်းကအမေကြည့်ပါလိမ့်ခင်ဗျာ
ဒီဆွေးနွေးပွဲမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အတူဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းညှိနှိုင်းကုတ်ကဲရေးမှူးဗိုလ်ချုပ်ကြီးလှထွေးဝင်းတို့ဦးဆောင်ပါဝင်တက်ရောက်ခဲ့ပါတယ်ဒီဆွေးနွေးပွဲကတော့ KNU ဥက္ကဋ္ဌနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့6ချိန်မြောက်တွေ့ဆုံဆွေးနွေးပွဲလည်းဖြစ်ပါတယ် KNU ကိုယ်စားလှယ်အဖွဲ့နဲ့အစိုးရတက်မတော်ခေါင်းဆောင်တွေဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုတော့ဆွေးနွေးတာမရှိဘူးလို့ဗဒိုမန်းငိမ့်မောင်ကပြောပါတယ်
ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တဲ့နေရာမှာရောသမိုင်းရဲ့ကျတဲ့နေမှာကျွန်တော်တို့အဲ့ဒါဘယ်ဘက်ကမှဒီအပေါ်မှာစဉ်းစားတာမရှိပါဘူးခင်ဗျ။ကျွန်တော်တို့အစိခါရစေလုပ်ပြတဲ့နေမှာကျွန်တော်နိုင်ငံရေးဆွေးနွေးမယ်ဆိုတာသမရကြီးကလည်းနိုင်ငံတော်ဆွေးနွေးတာဘောတာပြောပြီးတဲ့ဒီအပေါ်မှာကျွန်တော်တို့လည်းသဘောတူတယ်။ကျွန်တော်တို့ပြောပြောနေပြည်သူတွေဆိုတာညီလာကြပါနော်။အဲ့ဒီလိုမျိုးမှာကျွန်တော်တို့ပြည်သူဆိုရင်ဆွေးနွေးမလားဆိုရှင်ကျွန်တော်တိုင်းပြည်မှာရေးဆိုင်ရတဲ့အခက်အခဲတွေအခြေခံဥပဒေအစားစားသဘောထားကိုယ်လည်းမှုတွေသူဒါကတော့တူမလေးရေယူစားနဲ့ကျွန်တော်ဆွေးနွေးမှာဆိုရင်ချင်းဒီခက်ခဲတွေကမကျော်လွှားနိုင်တဲ့အကြောင်းရှိဘူးလို့ကျွန်တော်တို့ကတော့အဲ့ဒါကိုပဲကြိုးစီပါတယ်ခင်ဗျ
မနေ့ပြန်မနေ့9နှစ်ပြည်မှာတော့ KNU ကိုယ်စားလှယ်အဖွဲ့ဟာပြည်တော်စုလွတ်တော်နာရီကသူတော်ဥွှေမန်းနဲ့တွေ့ဆုံဖို့ရှိနေပါတယ် KNU အဖွဲ့ဟာ2012ခုနှစ်မှာအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပြီးအပြစ်ရပ်ပြီးတဲ့နောက်မှာတော့တိုက်ပွဲတွေဖြစ်ပွားတာမရှိသလောက်ဖြစ်ခဲ့ပါတယ်။ဒါဟာအခုလိုနိုင်ငံအကြီးအကဲတွေနဲ့မကြာခဏတွေ့ဆုံဆွေးနွေးတာရဲ့ရလအဖြစ်လဲသုံးသက်တာတွေရှိနေပါတယ်။